โอเคบรมคาดอกเตอร์จอสวัสดีครับကျွန်တော်တို့နှလုံးဖောက်တာအတွက်ကုသမှုကြောင့်ပြီးခဲ့တဲ့3ပတ်နှစ်မကုန်ခင်လောက်တာပေါ့နော်ပြောခဲ့တာမှာဖြစ်စေတဲ့သွေးကြောပိတ်တာအတွက်နောက်ပေါ်နှလုံးသွေးကြောချဲ့တဲ့နေ့ကအကန့်အသတ်တချို့ရှိပေမဲ့အရင်သုံးနေကြသွေးကြောပွင့်ဆေးပေးတဲ့နေ့ထက်အချိန်နေတော့မျက်မျက်မှာပိုကောင်းတာကိုပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုထုံးနှစ်နည်းကိုဘလို့ရွေးချယ်တင်တာအတွက်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒါဆိုရင်ပြောလာနိုင်တဲ့အကြောင်းရှာငါတို့ကတော့သွေးကြောပိတ်ပြီဆိုရင်ရေဘော်သွေးကြောချဲ့တဲ့နေရာကိုပဲသွားမယ်သွေးကြောပွင့်စေပဲပေးတဲ့ဆေးရုံကိုတော့မသွားဘူးသွေးကြောပွင့်တဲ့ဆေးကရေဘော်သွေးကြောချဲ့တဲ့ကုထုံးတော့ဒီ effective မဖြစ်ဘူးလို့လူနာတွေကတွေးခေါ်ရပြီးတော့ရေဘော်သွေးကြောချဲ့မယ့်နေရာကိုပဲများမကသွားကြရောလားပေါ့နော်အဲ့ဒီမှာဒီကုထုံးနှစ်ခုရဲ့ကွာခြားချက်ကဘာနဲ့တိုင်းတာနိုင်လဲဆိုတော့အချိန်ပဲအဲ့လူတစ်ယောက်ကနှလုံးသွေးကြောပိတ်တယ်ဆေးရုံတစ်ခုရှိတယ်တစ်ခုကသွေးကြောပွင့်စေပဲပေးနိုင်တယ်နောက်ဆေးရုံတစ်ခုကအရေးပေါ်သွေးကြောချဲ့နိုင်တယ်ဒါပေမဲ့သူကအရေးပေါ်သွေးကြောချဲ့နိုင်တဲ့ဆေးရုံကိုသွားဖို့အချိန်က3နာရီကြာမယ်သွေးကြောပွင့်စေပေးနိုင်တဲ့ဆေးရုံသွားဖို့ကနာရီဝက်ပဲကြာမယ်ဆိုရင် time difference က2နာရီခွဲလောက်ဖြစ်သွားတယ်အဲ့လို time difference 2 hours ကျော်သွားရင်တော့ကျွန်တော်တို့ဒီ primary PCN အရေးပေါ်သွေးကြောချဲ့ကုထုံးကကနပြောတဲ့အမြန်ဆုံးသွေးကြောပွင့်စေထိုးတဲ့ကုထုံးဖြင့်ပုံမတာတော့ဘူးအဲ့တော့ရောင်းမလို့အမြန်ဆုံးအနည်းဆုံးသွေးကြောပွင့်အောင်ကုသနိုင်တဲ့ဆေးရုံကိုသွားဖို့ဟာအရေးကြီးဆုံးပဲအဲ့တော့သွေးကြောပွင့်စေနဲ့ကုသမှုဖြစ်ပေမဲ့လို့ရေဘော်သွေးကြောချက်ပြီးကုနိုင်တဲ့နေရာထက်နှစ်နာရီထက်စောပြီးရောက်အောင်သွားနိုင်မယ်ဆိုရင်အဲ့ဒီလူရတဲ့ကုထုံးတည်းရေဘော်သွေးကြောချက်လို့ရတဲ့ကုထုံးထက်ပိုပြီးတော့တာသွားတယ်ရောင်းမလို့နှလုံးသွေးကြောပိတ်တဲ့လူတွေဟာအမြန်ဆုံးကိုနှလုံးသွေးကြောပိတ်တာလားလို့ပိတ်ပြီလားလို့တန်တရားရှိရမယ်ပြီးရင်ဆေးရုံကိုအများဆုံးသွားရမယ်အဲ့ဒီဆေးရုံကရေဘော်သွေးကြောချဲ့တာပဲဖြစ်ဖြစ်နှလုံးသွေးကြောပွင့်စေပေးတာပဲဖြစ်ဖြစ်တခုခုကိုအများဆုံးပေးနိုင်တဲ့ဆေးရုံဖြစ်ခဲ့မယ်ဆိုရင်အသက်အန္တရာယ်ဆုံးရှုံးမှုလည်းနေသွားမယ်နောက်အသက်မသေးပဲကြံ့ခဲ့ရင်လည်း quality of life နေရတဲ့လူမြင်မှုဘဝလည်းလူတန်းစီနေနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဓိကတော့အချိန်နဲ့ကုသမှုရနိုင်မဲ့ဆေးရုံကိုကိုကကြိုသိထားဖို့လိုတာပေါ့ဆရာနော
်
ဖြစ်လာခဲ့လို့ရှိရင်ချက်ချင်းပြင်ဆင်တယ်အချိန်ကအသက်လိုရေးပါနေတဲ့ခါကျတော့
ဟုတ်ပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တော့ထည့်စဉ်းစားကြရရှိသလား
ငွေကြေးကုန်ကြမှုပေါ့အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေအလူတော်များများကလူလက်တန်းစားနဲ့ကျွန်တော်ဒီကုန်ကြမ်းစရိတ်မတတ်နိုင်တဲ့လူတွေအနေနဲ့ကြတော့ဒီအရေးပေါ်သွေးကြောချက်ကုထုံးကိုကုနိုင်ဖို့အတွက်ကတော့ government subsidized ပေါ့ကောင်းမင်းကနေပြီးတော့အတတ်နိုင်ဆုံးလိုအပ်တဲ့ပစ္စည်းကိရိယာတွေအမှုပြုလို့လာပေါ့တော့နိုင်ငံများမှာတော့ insurance ရှိတဲ့အတွက်မထောင်တာပဲမယ
်ဆက်မရမှာကံပေါ့ဆရာနော
်ဟုတ်တယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီ health insurance မရှိတဲ့နိုင်ငံတွေအတွက်ကြတော့အချို့အစိုးရတွေကဒီ primary PCI ကုထုံးကို private ဆေးရုံတွေမှာလည်းအထူးသဖြင့်ပေါ့နော်ကျွန်တော်တို့အနည်းဆုံးဆိုထိုင်းနိုင်ငံမှာဆိုရင်ရေးပေါ်သွေးကြောချဲ့ကုသမှု private hospital တွေကလည်းမငင်းရဘူးလာလည်းအတူကိုယ်လုံးကိုလက်ခံပြီးတော့ဒီလိုကမ္ဘာမဲ့အမှတ်ထားတဲ့ price တင်ကုပေးရတာဒါတွေကအစိုးရရဲ့ health sector ရဲ့ပံ့ပိုးမှုတွေအများကြီးလိုတာပေါ့မဟုတ်ဆိုရင်တော့ဒါ cost ကအရင်များတဲ့ခါကျတော့တာမန်လူရန်စားတယောက်နေနေရတော့ဒီလောက်ကောင်းတဲ့ treatment ဖြစ်ပေမဲ့လို့လေသူတို့တွေလက်လမ်းမမီရမျိုးဖြစ်လာနိုင်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်ထည့်သွင်းစဉ်းစားစရာအကျဉ်းအောင်လားဆရာ
ဘာအရေးကြီးလာလဲဆိုတဲ့ခါကျတော့ဆိုတော့ဝင်းဝင်းပြောတယ်လို့ပဲပေါ့ဒေဆေးုံကဘယ်လိုကုသမှုပေးနိုင်တယ်လဲဆိုတဲ့ဟာကိုလူတွေကလက်တီးဖို့လိုတယ်လို့ကျွန်တော်တို့ဒီဆေးုံဘက်ကလည်းဒါကို public ကို head attribution ပေးဖို့လိုတာပေါ့နောက်တစ်ခုကတော့ဆေးုံတစ်ခုနဲ့တစ်ခုရဲ့ network ရှိဖို့လိုတယ
်ကိုင်ရပါဆရာနော
်ဟုတ်တယ်ကိုင်ရရှိဖို့လိုတယ
်ဟုတ်ကဲ့
အဲ့တော့ဥပမာဆိုပါဆိုရေဘော်နှလုံးသွေးကြောချဲ့ကုသမှုကိုဘယ်လိုပဲဒီဆေးုံကြီးရနေပြီးတော့စက်ကရီယာလည်းအကောင်သားနဲ့expert တွေလည်းအများကြီးနဲ့ဘလိုပဲလုပ်ပင်နေလုပ်ပင်နေဒီဆေးရုံကိုလူလာရောက်မလာရင်ဘာမှလုပ်လို့ပြရမချိုးမရှိဘူးအဲ့ဒါတော့ကျွန်တော်ကဒီ primary PCN လုပ်နိုင်တဲ့ဒီဆေးရုံကနေပြီးတော့တခြားသောဆေးရုံတွေပေါ့ primary PCN လည်းမလုပ်နိုင်ဘူးသွေးကြောပွင့်စေလည်းကုသမှုမပေးနိုင်တဲ့ဆေးရုံတွေရှိတယ်တချို့ဆေးရုံတွေက primary PCN တော့မလုပ်နိုင်ဘူးသွေးကြောပွင့်စေတော့ပေးနိုင်တဲ့ဆေးရုံရှိတယ်အဲ့တော့အဲ့ဒီလိုဆေးရုံတွေကိုကျွန်တော်ကအကြမ်းင်းတတ်မှတ်လိုက်ရင်ABC ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံတွေခွဲပုံကိုအသေးစိတ်လေးနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟုတ်လူနာတော့လက်ခံနေဒါပေမဲ့သွေးကြောပွင့်စေလည်းမပေးနိုင်ဘူးအရေးပေါ်သွေးကြောချဲ့ကုသမှုလည်းမလုပ်နိုင်ဘူး ဒါပေမဲ့ကိုစီကိုရင်ပတ်အောင်တဲ့လူနာတယောက်လာရင် ECG ဆွဲပြီးတော့အားဒါတော့နှလုံးသွေးကြောပိတ်တာဆိုတာမျိုးကြောကအမီတက်ပေးနိုင်တဲ့ဆေးရုံမျိုးဒါမျိုးကိုကျွန်တော်ကဆေးရုံ A လို့ခေါ်တယ်ပေါ့နောက်တစ်ခုကတော့ရင်ပတ်အောင်တဲ့လူနာတယောက်ရောက်လာတယ် ECG ဆွဲတယ်အားနှလုံးသွေးကြောပိတ်တယ်အရေးပေါ်သွေးကြောပွင့်နေစေကုထုံးပေးနိုင်တဲ့ဆေးရုံ primary BCN တော့မလုပ်နိုင်ဘူးအဲ့ဒါမျိုးဆေးရုံ B လို့သတ်မှတ်တယ်ဆေးရုံ C ဆိုတော့ကျွန်တော်တို့ဒီတာရှာရီဆေးရုံကြီးတွေပေါ့ကြောကအမီလည်းတက်နိုင်တယ်သွေးကြောပွင့်စေလဲပေးနိုင်တယ်ရေပေါ်သွေးကြောချက်ကုသမှုလည်းလုပ်နိုင်တယ်အလုံးစုံပေးနိုင်တဲ့ဆေးရုံဒါဆေးရုံ C ပေါ့အဲ့တော့ဘာလို့အောင်လဲဆိုတော့ဆေးရုံ A ဟာသူယောဂအမီတက်ပြန်တဲ့အချိန်နဲ့အမြန်ဆုံးအနည်းဆုံးမှရှိတဲ့ဆေးရုံ B ကိုတော့လောက် C ကိုတော့လောက်သူနာအောင်ပို့နိုင်ရမယ်ဒီဆေးရုံကလည်းသူ့စီမှာပေးနိုင်တော့ညာလဲသူကနေပြီးအနည်းဆုံးဆေးရုံကနောက်ထပ်2နာရီအတွင်းမှာသွားနိုင်တယ်ဆိုရင်သွေးကြောပွင့်စေမပင်းတော့ပဲနဲ့ primary BCN လုပ်နိုင်တယ်ဆေးရုံ C ကိုအမြန်ဆုံးပို့ပေးရတယ်အဲ့တော့ဒီဟာမျိုးကိုဆေးရုံနေရနေပြီးတော့ကိုယ့်ဘက်ကို regional network တော့တော့နိုင်ငံတော်ကနေကျန်းမာရေးဝန်ကြီးဌာနကနေဦးစီးပြီးတော့ national network တော့လောက်အဲ့လိုမျိုးဒီ heart attack တွေကိုကုမဲ့ဒီကွန်ရက်တွေကိုလှုပ်ထားတယ်ဒါကဒီ health sector site ကပေါ့နောက် patient ဘက်ကလည်းသူကဒီဆေးရုံကတော့ဘာကုသမှုပေးနိုင်တယ်ဒီဆေးရုံတော့ဘာကုသမှုပေးနိုင်တယ်အဲ့တော့ကိုယ်သာဖြစ်ခဲ့ရင်ဘယ်အချိန်အတွင်းဆိုရင်ကဘယ်ဆေးရုံသွားရမယ်ဆိုတဲ့ဟာမျိုး information သိနေအောင်လေဟဲ့ education นี่ပေးမယ်ဆိုလို့ရှိရင် heart awareness လူတွေရလာဖြစ်ချင်းကုသမှုပေးနိုင်တဲ့ဆေးရုံကိုကြောက်လာမယ် effective treatment ရမယ်ဆိုလို့ရှိရင် heart attack နဲ့ပေးဆုံးမှုတွေကကျော်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ